လာမယ့်ဩဂုတ်လနောက်ဆုံးပတ်မှာကျင်းပမယ့်27ရာစုပင်လုံညီလာခံနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ခေါင်းဆောင်တွေမနေ့ကတွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးဒီနေ့ရန်ကုန်မြို့ Chatrian Hotel မှာ UNFC ကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ် UNFC အဖွဲ့ပြောခွင့်ရခုဦးရေကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပွဲဟာသုံးဖြတ်ချက်တစုံတရာချဖို့မဟုတ်ပဲမိသားစုဆန်ဆန်တွေ့ဆုံပွဲဖြစ်တယ်လို့ပြောပါတယ်။27ရာစုပင်လုံညီလာခံကျင်းပရေးနိုင်ငံရေးမူပေါင်းဆွေးနွေးပွဲတွေကိုအပြစ်ရက်လက်မှတ်မထိုးရသေးတဲ့ UNFC အဖွဲ့ဝင်တွေတက်ရောက်သွားမှာဖြစ်တယ်လို့ပြောပါတယ်
။ဖေဟောကတော့မလွဲမလွဲကျွန်တော်တို့ပတ်မဖို့လို့ဒီဖေဟောကလည်းမပြီးရင်သုံးမတတ်နိုင်လဲကျွန်တော်တို့မျှော်လင့်တဲ့ညီလာခံလည်းဖြစ်ဖို့ကြောင်းရှိပါဘူး။ချင်းပြောရရင်တော့ဒီညီလာခံဖြစ်မြောက်ဖို့ဆိုတာကဒီဖေဟောပေါ်မှာလည်း
ဒါပေမဲ့27ရာစုပင်လုံညီလာခံကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးတက်ရောက်ဖို့ရှိမရှိဆိုတာကိုတော့ယတိပြတ်မပြောနိုင်သေးဘူးလို့ဆိုပါတယ်။ဒါအပြင်နှစ်ဖက်တိုက်ပွဲတွေဖြစ်ပွားနေတဲ့တက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးကတနင်္ဂနွေလုံးအပြစ်ခတ်ရစဲရဲကိုတပြိုင်တည်းကြေညာပေးဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကို UNSC အဖွဲ့ခေါင်းဆောင်တွေကတောင်းဆိုထားကြောင်းပြောပါတယ်။ဆို
တော့ကျွန်တော်တို့အနေနဲ့ကိုယ်ကပြောရပြာကျွန်တော်တို့အနေနဲ့တနင်္ဂနွေလုံးအပြစ်ခတ်ကြေညာလိုက်ရင်တော့ဒီကိစ္စကလိုလိုနေပြီးတော့ကျွန်တော်တို့အဆုံးဖြတ်လို့ဘုခေလာမလားဆိုတဲ့သဘောအဲ့တော့အစိုးရတောင်းလို့ဘက်ကလက်ခံလို့ဆိုရင်ကျွန်တော်တို့ကတက်ဆိုင်သူအားလုံးကသူတို့ကကြီးရမယ်ဆိုလို့ရှိရင်သူလည်းမပြည့်ဘူးလည်းမပြည့်ဆိုတဲ့သဘောဖြစ်သွားပြီးတော့ကျွန်တော်နားလည်ပါရနော်
သူတို့ဖြင့်မြန်မာနိုင်ငံမြောက်ပိုင်းဒေသမှာတက်မတော်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုထိုးစစ်ဆင်နေမှုရပ်တန့်ပေးဖို့အတွက်ဆွေးနွေးခဲ့တယ်လို့ UNFC အဖွဲ့ကထုတ်ပြန်ထားပါတယ်။ဒေါ်အောင်ဆန်းစုကြည်ကပြည်တွင်းငြိမ်းချမ်းရေးနဲ့ဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေကိုတရားဥပဒေစိုးမိုးရေးအခြေခံနဲ့အကောင့်ထည့်ဖော်သွားမယ်လို့ပြောခဲ့ကြောင်း UNFC အဖွဲ့ခေါင်းဆောင်တွေကပြောပါတယ်။ဒါ့အပြင်ဒေါ်အောင်ဆန်းစုကြည်ကတိုင်းရင်းသားအားလုံးလိုလားတဲ့ဖက်ဒရယ်ပြည်အောင်စုတည်ထောင်နိုင်ရေးအတွက်ကြိုးစားသွားမယ်လို့ကတိပြုခဲ့ပြီးမြေဘလို့ပုံစံဖက်ဒရယ်ပြည်အောင်စုတည်ဆောက်မလဲဆိုတာကိုတော့အားလုံးပါဝင်ညှိနှိုင်းရမယ်လို့မနေ့ကဆွေးနွေးပွဲမှာပြောခဲ့ပါတယ်ဒေါ်အောင်ဆန်းစုကြည်ကတိုင်းရင်းသားအဖွဲ့တွေအားလုံးကိုကိုဘာလို့ချင်းတလဲဆိုတာထက်ဘာကိုပေးနိုင်မလဲဆိုတာကိုတွေးပြီးပူးပေါင်းပါဝင်ဖို့ပြောခဲ့တယ်လို့ပြောပါတယ်ဒါပေမဲ့တိုင်းရင်းသားနယ်မြေတွေမှာတောတွေတောင်တွေလည်းမရှိတော့သလိုမြစ်ချောင်းတွေလည်းခန်းချောက်ကုန်ပြီဖြစ်တဲ့အတွက်ပေးစရာမရှိတော့သလိုရွေးဖို့လည်းမရှိဘူးလို့သတင်းစာရှင်းလင်းပွဲမှာပြောပါတယ
်ကျွန်တော်တို့ဘာမှမဟုတ်တဲ့တိုင်းရင်းသားတွေကျွန်တော်တို့ပြည်နယ်တွေမှာသွက်ကြည့်လိုက်ပါတောင်တွေဟာမြေပြဖြစ်ကုန်ပြီမြေပြနဲ့ဟာတန်တရားဖြစ်ကုန်ပြီမြစ်ချောင်းအင်းအန်တွေဟာခန်းချောက်ကုန်ပြီမြေအောက်ကအတန်စတားဆိုရင်ကုန်ပြီထုတ်လို့ကဲကျွန်တော်တို့ရှင်မှာဘာတွေလိုချင်သေးသလဲကျွန်တော်တို့ဘာတွေထပ်ပြရအောင်မလဲကျွန်တော်နားလဲတာကဒီတိုင်းပြည်ကြီးဟာကျွန်တော်တို့အတူတူကလက်တွဲပြီးတော့လှုပ်လိုက်ရယူခဲ့ကြတာအဲ့ဒါကြောင့်မလို့ကျွန်တော်တို့မှာတောင်းစရာမရှိသလိုပေးစရာလည်းမရှိဘူးတူတူကဒီတိုင်းပြည်ကြီးကိုငြိမ်းချမ်းသာရအောင်တိုးတက်အောင်ဘလို့တူတူကလောက်ကြမလဲလူတိုင်းလူတိုင်းတောင်းဝန်ရှိတယ
်နိုင်ငံရေးဆွေးနွေးပွဲမူပေါင်းတွဲဆုံပွဲတက်ရောက်နိုင်မှုအတွက်မကြမီရပိုင်းအတွင်အေးအေးရခိုင်အဖွဲ့တန်းပလောင်အဖွဲ့ MNDA ကိုကန့်အဖွဲ့တွေနဲ့တွဲဆုံမှုရှိတယ်လို့27ရာစုပင်လုံညီလာခံအကျိုးပြင်ဆင်ကော်မတီအတွင်မူဦးလာမောင်ရွှေကမနေ့ကဆွေးနွေးပွဲအပြီးမှာပြောခဲ့ပါတယ
်လာတဲ့ UNFC မှာစုစုပေါင်းအခုချိန်ထိကျွန်တော်တို့နားလည်တာ6ဖွဲ့ရှိပါတယ်အဲ့တော့9ဖွဲ့ကိုเสียติမျိုးဝင်อ่ะมณีတော့อ่ะ framework มาเตียาဝင်ปาဝင်ดั้นนูปอเนาะอารมณ์ဝင်ซุยนี่ကိုဖိတ်စာကိုมณีอ่ะကျွန်တော်ไปเก็บอยู่ဖြစ်ပါတယ်จันเนี่ยตรุ่ยอภพဝင်2ภพဖြစ်တယ်ปอเนาะဒီ TLN นี่เนี่ยဒီ MNDA เนี่ย AA ကိုတော့မကြမီရဲ့ပိုင်းมาเสียอุซ้งဆိုတော့ဘက်ကတော့ရောက်တွေ့ဆုံတဲ့ခါမှာဒီဟာဒီပုံမှာဆက်လက်ညှိနှိုင်းပြီးတော့ဆောက်ဖို့ရှိတယ်
လာမယ့်ဇူလိုင်လ26ရက်နေ့ကနေ29ရက်နေ့အထိကချင်ပြည်နယ်မန်းချရံမှာပြုလုပ်မဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ဆွေးနွေးပွဲမှာ27ရာစုပင်လုံညီလာခံတက်ရောက်နိုင်ရေးအကျိုးဆွေးနွေးပွဲတွေပြုလုပ်ဖို့နဲ့ဖက်ဒရယ်နိုင်ငံတည်ဆောက်ရေးဘုံသဘောတူညီချက်တွေကိုဆွေးနွေးဖို့ရှိပါတယ်။အဲ့ဒီဆွေးနွေးပွဲကိုတက်ရောက်ဖို့ဝါနဲ့မိုင်းလာအဖွဲ့တွေကိုဖိတ်ကြားသွားမယ်လို့ UNFC အဖွဲ့ကပြောပါတယ်ခင်ဗျာ။